အော်တိုဘလာနောက်ဆုံးမှတ်မှာကျင်းပဖို့စီစဉ်ထားတဲ့ရှီတောင်ရှာနိုင်ငံများအဖွဲ့ ASEAN ထိပ်သီးအစည်းအဝေးတွေစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုဖိတ်ကြားမှာမဟုတ်ဘဲနိုင်ငံရေးကဏ္ဍကမဟုတ်တဲ့ကိုယ်စားလှယ်တူကိုဖိတ်ကြားမယ်လို့ ASEAN ရဲ့လက်ရှိအလဲကြားဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အောက်ကြောင်နေနှောင်းမိုင်းကလုပ်ခဲ့တဲ့ ASEAN နိုင်ငံသားဝန်ကြီးတွေရဲ့ရေးပေါ်အစည်းအဝေးအတွင်းအဲ့လိုဆုံးဖြတ်ခဲ့တာကို ASEAN ဥက္ကဋ္ဌကဒီကနေ့တရားဝင်ထုတ်ပြန်ကြေညာတာပါ။ဒေတာရင်းလုံချုပ်ရင်းနဲ့စီမင်းစီကံအခြေခံအဖွဲ့အစည်းတစ်ခုအဖြစ် ASEAN ရဲ့ညီညွတ်မှုယုံကြည်ကိုးစားခံရမှုနဲ့အရေးပါမှုတို့အပေါ်မြမအကျက်အတဲကရိုက်ခတ်လာတာနဲ့ပတ်သက်ပြီး ASEAN ဝန်ကြီးတွေစိုးရိမ်ကြတယ်လို့ ASEAN ဥက္ကဋ္ဌရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မြမအရေး ASEAN အထူးတနမန်ကိုတက်ဆိုင်သူအားလုံးနဲ့ပြောခွင့်ပေးရမယ်လို့လည်းတောင်းဆိုထားပါတယ်။အော်တိုဘလာ26ရက်နေ့ကနေ28ရက်နေ့အထိအွန်လိုင်းကနေကျင်းပမယ် ASEAN ထိပ်သီးအစည်းအဝေးတက်ခွင့်ပေးဖို့ဂျာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းပန်ကြားထားတယ်လို့ ASEAN ဥက္ကဋ္ဌထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီး ASEAN နိုင်ငံသားဝန်ကြီးတွေအားလုံးကြားမှာတူညီတဲ့သဘောထားမရတဲ့အတွက်နိုင်ငံရေးဘက်ကကိုယ်စားလှယ်တူကိုအစည်းအဝေးဖိတ်မယ်အစားနိုင်ငံရေးဘက်ကမဟုတ်သူတူကိုဖိတ်ဖို့ဆုံးဖြတ်ခဲ့တာလို့ ASEAN ဥက္ကဋ္ဌထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့လည်းဘယ်သူကိုဖိတ်မယ်ဆိုတော့အတိအကျပြောမထားပါဘူး။မြမအကြက်တဲကိုဖြည့်ရှင်းတာမှာဂျီနက်ဖွဲ့မရှိဘဲဒိုးတက်မှုတိတ်ကိုနယ်လွန်းနေတာမို့ASEAN ရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းရေးခက်ခဲပေမဲ့လုပ်ကိုလုပ်ရမယ်ဆိုးဖြတ်ချက်ကိုချခဲ့ကြတာပါလို့စင်ကာပူနိုင်ငံသားဌာနထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ ASEAN ထိပ်သီးအစည်းအဝေးနဲ့အတူကျင်းပဖို့ရှိတဲ့ဆက်ဆက်အစည်းအဝေးတွေကိုတက်မဲ့ထဲမှာအမေရိကန်သမ္မတဂျိုးဘိုက်ဒန်လည်းပါဝင်ပါတယ်။